နေရာဒီကာလမှာဆစ်တောင်စခန်းတချို့ရေလိုအပ်ချက်ရှိနေတယ်လို့ကူညီပေးနေတဲ့ဒေသခံတို့ကပြောပါတယ်။အခုအေဗီလာဒဲမှာနေဘူချင်းကပြင်းပြထက်ပိုပူပြင်းနေချင်းတောက်သုံးရေရှားပါတာသုံးဆွဲဖို့ရေမလုံလောက်တဲ့ပြဿနာတွေရင်ဆိုင်နေကြရတာပါ။ဒီအကြောင်းပြပို့ထားတဲ့သတင်းကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
ဒီနေ့နဲ့တိုင်အလိုက်နှစ်အပူချိန်နဲ့အခုဧပြီလထဲဖြန်းမြထက်ပိုတိုးလာတယ်လို့မိုးလေဝသနဲ့ဇလဗေဒကထုတ်ပြန်ထားပါတယ်။ဒီလိုပိုပြင်းတဲ့တန်ကြောင့်ရေလိုအချက်တွေအရင်ကထက်ပိုပြီးတော့ရှိလာတယ်လို့စစ်ဆောင်တွေကပူညီနေသူတွေကပြောပါတယ်။ကရင်နီ၊ကယားပြည်နယ်ဒီမော့ဆိုမှာလည်းအရင်ကတည်းကရေလိုအချက်ရှိနေပြီးအခုစစ်ဆောင်သူဦးရေတိုးလာချိန်မှာတော့ရေအခက်အခဲပိုရှိလာတယ်လို့မူကီယန်လူမှုကွန်ရက်ရဲ့အသင်းတာဝန်ရှိသူတူကပြောပါတယ်။စီဘေးရှောင်းစခန်းတိုင်းလိုလိုရေလိုအပ်ပါတယ်ဆစ်ရှောင်းတွေရောက်မလာခင်ကတည်းကရွာခန့်တွေလည်းရေမလုံလောက်တာတွေရေရှားပါတာတွေကြုံနေရတာပါအခုဆစ်ရှောင်းတောင်ကနန်ထရောက်လာတော့ပိုဆိုးပါတယ်ရေလိုအပ်ချက်အရန်မြင့်မားလာပါတယ်လို့အသင်းတာဝန်ရှိသူကပြောတော်တာပါစီဘေးရှောင်းစခန်းတွေအပြင်ဆေးရုံစခန်းတွေမှာလည်းရေလိုအပ်ချက်ရှိနေတယ်လို့ပြောပါတယ်ကရင်နီကယားပြည်နယ်မှာနေ့အပူချိန်ကဖြန်းမြထက်2ဒီဂရီဆယ်ဆီယပ်ပိုပြီးတော့တက်လာခဲ့တာပါဧပြီလရဲ့အမြင့်ဆုံးအပူချိန်စံချိန်တည်တင်တဲ့အထက်မှာတနင်္လာရီတိုင်းတဝယ်နဲ့လောင်လုံးမြွနယ်လေးပါဝင်ပါတယ်။တနင်္လာရီတိုင်းထက်ကဆစ်ရှောင်းစခန်းတချို့မှာတောက်သုံးရင်နဲ့ချိုးရည်ကိုအတူတူရောသုံးနေရပြီးရေခမ်းချောက်တဲ့အခြေအနေကြောင့်လိုအပ်ချက်ရှိနေတယ်လို့ကုညီနေသူတို့ကပြောပါတယ်
။ဒီရောလုံးလာမှုလုံးရှိရခုလုံးလုံးကျတော့ကျွန်တော်တို့စိတ်ဆဲကြီးတွေပြူပြင်းနေရတဲ့နေထားဖို့နော်ပြီးရဆိုလည်းဒီလိုကျွန်တော်တို့6ထက်အနည်းဆုံးဆိုရည်စုံတွေရအောင်လို့လုံနေရခင်ဗျာဟောယူလို့လာမှုတော့မရှိဘူးခင်ဗျာဆိုစားပြီးကြေးလက်ခေဆဲလို့ရှိနေတော့ခုလိုလေအခုလို့ဆိုတော့ပတ်တော့ယူရတော့အဲ့လိုပဲသွေးချူရင်နဲ့ပတ်တော့ယူနေအတူတူဖြေနေရခင်ဗျာပတ်တော့ယူဆိုပြီးပြန်တော့ရှိရဖတ်တော့မရှိဘူးခင်ဗျာ
ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာရောက်ရှိနေတဲ့ဆစ်ဆောင်တွေကလည်းတောက်သုံးရင်လိုအပ်နေတယ်လို့ဒေသခံတို့ကပြောပါတယ်တချို့ဆစ်ဆောင်တွေမှာကိုပူရာပိုက်အောင်နာနဲ့ဝမ်ပြက်ဝမ်ရှော်ယောဂါတွေဖြစ်နေတယ်လို့လည်းသိရပါတယ်။တောက်သုံးရည်တန်ရှင်မှုမရှိတာကြောင့်ဝမ်ရှော်ကြပြီးအခုချိန်မှာတွင်းရည်ကိုယ်ကတောက်သုံးနေတယ်လို့လည်းပြောပါတယ်
။တောက်သုံးရည်ချိန်နေကတော့ဒီအခုကရေသားဆွေးရောင်တွေရပ်သားနေလို့မှရေသားဘူးတွေဆက်မရှိတော့ဘူး။နောက်တော့မြုပ်လာတဲ့မှစအောင်ရေသားဘူးတွေလည်းစားပါတယ်မျိုးဖြစ်ပြီလား။လူရည်သွေးနဲ့အိမ်မျိုးပဲတောက်ဆောင်နေရတယ်
။လူရည်ပူပြင်းတဲ့ကာလမှာရေရှားပါတဲ့အခြေအနေကြောင့်တောက်သုံးရည်ကန်အသေးဆောက်လုပ်တာရေတဲကားတွေနဲ့လိုအပ်တဲ့နေရာရစီပို့ဆောင်တာမျိုးလုပ်နေရတယ်လို့ကုညီသူတွေနဲ့ဒေသခံတွေကပြောပါတယ်။ရေရှားပါတဲ့ရက်ဒေသကဆစ်ဆောင်စခန်းတွေမှာတော့သုံးဆွဲဖို့နဲ့တောက်သုံးရည်အတွက်ရေတဲကားတွေကနေတစ်ဆင့်ဝယ်ယူနေရပြီးအဲ့ဒီအတွက်အကူအညီတွေလည်းလိုအပ်နေတယ်လို့ပြောပါတယ်။